make it much more difficult to provide certain kinds of assistance. There'll be humanitarian assistance.
Humanitarian assistance လို့ခေါ်တဲ့စာနာမှုအထောက်ပံ့တွေဒီမိုကရေစီနဲ့ပတ်သက်တဲ့အကူအညီတချို့လဲပါလာလိမ့်မယ်လို့ထင်ပါတယ်။ရင်းနှီးမြှုပ်နှံမှုကိုလည်းထိခိုက်ပါလိမ့်မယ်။ပုဂ္ဂလိကရင်းနှီးမြှုပ်နှံမှုကိုလည်းနောက်သွန့်သွားစေပါလိမ့်မယ်။ဘာကြောင့်လဲဆိုတော့သူတို့ရင်းနှီးမြှုပ်နှံလိုက်လို့ရှိရင်အကူအညီမပေးတဲ့အစိုးရတရက်ကိုအကူအညီပေးနေတယ်လို့အထင်ခံကြရမှာပါ။ဒါကြောင့်ဒီဆုံးဖြတ်ချက်ဟာမြန်မာအပေါ်အနှုတ်လက္ခဏာတက်ရောက်မှုရှိနိုင်ပါလိမ့်မယ်။
ဒါပေမဲ့ပမောခင်ဗျာဒီမှာ humanitarian assistance ဒီစာနာမှုအကူအညီပေါ့လေဒီစာနာမှုအကူအညီဆိုတာအဲဒုက္ခသည်တွေအတွက်ပါပေးမဲ့အကူအညီဖြစ်ပါတယ်ဒီလိုထိခိုက်တဲ့ကိစ္စမျိုးဟာကျူးစွတဲ့ကိစ္စလို့ထင်ပါလားခင
်ဗျာ Well, it depends on what kind. Humanitarian assistance is needed, but your definition of humanitarian assistance is different.
For example, ဘယ်လိုစာနာမှုအထောက်ပံ့မျိုးလဲဆိုတဲ့အပေါ်မှာမူတည်ပါတယ်စာနာမှုအထောက်ပံ့ဆိုတာလိုအပ်ပါတယ်ဒါပေမဲ့ဒီနေရာမှာအတိတ်ပဲဖွင့်ဆိုတာကိုယ်လည်းမှုရှိပါတယ်စစ်ဆိုးရလက်ထက်တုန်းကဂျပန်တို့ရဲ့စာနာမှုအထောက်ပံ့ဆိုင်ရာအတိတ်ပဲဖွင့်ဆိုချက်ဟာအမေရိကန်ရဲ့အတိတ်ပဲဖွင့်ဆိုချက်ထက်အဆမတန်ပိုပြီးတော့ကျပြတ်ပါတယ်ဥပမာလျှက်စစ်တပ်အားရရှိရေးဟာစာနာမှုအထောက်ပံ့ဖြစ်ပါတယ်ဒါကြောင့်ဘလူးကျောင်းကြီးအားလျှက်စစ်စီမံကိန်းကိုပိုကောင်းအောင်တည်ဆောက်မယ့်ကိစ္စကိုဂျပန်တို့ကလုပ်ပေးခဲ့ပါတယ်ဒါပေမဲ့အမေရိကန်ကတော့ဒါဟာအခြေခံဆောက်ဦးတည်ဆောက်ရေးဖြစ်တယ်လို့ယူဆပါတယ်အမေရိကန်ဥပဒေအရဒါကိုခွင့်မပြုပါဘူ
းဆိုတော့ရေအားလျှက်စီမံကိန်းဟာအခြေခံဆောက်ဦးစီမံကိန်းဆိုတာတော့လက်ခံနိုင်ပါတယ်ဒါပေမဲ့အခုကိစ္စဒီလိုအမှန်တကယ်ဒုက္ခရောက်နေတဲ့လူတွေကိုပြည်မဲ့အကူအညီဖြစ်တယ်ဆိုတာလည်းသိသာနေပါတယ်ဒါကိုထိခိုက်စေမယ်ဆိုတဲ့ကိစ္စကျွန်တော်ပြောတာပါခင
် Yes well I mean I think humanitarian assistance is needed in many many places of course.
ဟုတ်ပါတယ်စာနာမှုအထောက်ပံ့တွေဟာနေရာအနှံ့မှာလိုနေပါတယ်မှန်ကန်တဲ့အထောက်ပံ့တွေဖြစ်ဖို့အရေးကြီးပါတယ်ဒုက္ခတွေကိုကူညီဖို့လိုအပ်သလိုပြည်သူတွေကဆင်းရဲနွမ်းပါသူတွေကိုလည်းကူညီရပါလိမ့်မယ်စစ်ကြောင့်အကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆုံးခွာနေရသူတွေကိုကူညီရပါမယ်ဒီကူညီအားလုံးကိုဆက်ပေးတင်ပါတယ
်အခုပြဿနာမှာအဓိကပြင်းမှားထားခံရတာကတော့အဓိကတာဝန်ရှိရလို့အပြောခံရတာကတော့မြန်မာစစ်တပ်ဖြစ်ပါတယ်ဒါမဲ့တစ်ဖက်မှာလည်းအမေရိကန်ဆိုတာကမြန်မာတပ်မတော်ကိုလူစီစီတဲ့ကိစ္စမဟုတ်သောစာနာမှုအကူအညီပေးမယ်။လူအခွင့်အရေးစတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေကျင်းစင်မ်းပေးမယ်လို့လည်းစီစဉ်ထားတာဖြစ်ပါတယ်။ဆိုတော့အဲ့ဒီကိစ္စကဘယ်လိုဖြစ်လာနိုင်ပါလဲ။အခုအလို့တော်ဆုံးဖြတ်လိုက်ပြီးနောက
် Well, I think the Congress has been much against military training even of a humanitarian kind.
မြန်မာအလို့တော်ဟာစီရင်လေကျင်းတင်ကြားပေးမှုကိုတော့အပြင်းထန်ဆန့်ကျင်တယ်လို့ထင်ပါတယ်။စာနာမှုကူညီဆိုင်ရာကိစ္စတွေဖြစ်အောင်တော့ဆက်ကြံပါလိမ့်မယ်။လူသေးစင်နိုင်တဲ့ကိစ္စနဲ့မဆိုင်တဲ့စာနာမှုအကူအညီ၊တင်နန်း၊လူခွင့်ရေး၊တရားဥပဒေစိုးမိုးရေးကိစ္စတွေကတော့လုံးဝတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့အခုလက်ရှိအခြေအနေမျိုးမှာဒီကိစ္စကကွန်ဂရက်စ်တော်မှာတိုးပေါက်ဖို့ခက်ခဲရှိနေပါလေ။အစိုးရအနေနဲ့ကလည်းတခြားဦးစားပေးရမယ့်ကိစ္စတွေအများပြားရှိနေတော့ဒီလိုမြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံရေးကိုတိတ်ပြီးတော့ခွန်အားစိုက်နိုင်မယ်မထင်ပါဘူး။
ဒီပြန်ရမယ့်ကိုအလွတ်တော်ကဆုံးဖြတ်အတည်ပြုကြဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကပုံမခိုင်မာလာအောင်ပုံပြီးထိရောက်အောင်စနစ်ကိုခေါ်တဲ့အထက်လွတ်တော်ကိုရောဖြတ်သန်းဖို့ရှိနေသေးတယ်ထင်ပါလားအဲ့လိုဖြတ်သန်းလာရင်ကောအခုအလွတ်တော်မှာထောက်ခံရလို့ပဲတခဲနဲ့ထောက်ခံအပြည့်မှုရလိမ့်မယ်ဆုံးဖြတ်အတည်ပြုကြလိမ့်မယ်လို့ထင်ပါလားခင်ဗျာ
It is a sense of the House of Representatives is a resolution
ဒါအလွတ်တော်ရဲ့သဘောထားခံယူချက် resolution ပြဋ္ဌာန်းချက်ဖြစ်ပါတယ်ဒါစိတ်လုံရှာခံစားမှုပါဥပဒေလောမဟုတ်ပါဘူးအဲ့ဒီအထဲမှာဒဏ်ခတ်ရေးယူမှုကိုတိုက်ရိုက်ပြတ်ထန်းထားတာမရှိရင်ဘာမှတိုက်ရိုက်အကျိုးသက်ရောက်နိုင်မှာမဟုတ်ပါဘူးအစိုးရအပေါ်ဩဇာတက်ရောက်မှုလည်းမရှိနိုင်ပါဘူးဒါပေမဲ့ခင်ဗျားပြောသလိုပဲထက်လွတ်တော်ကိုတော့သွားပါလေဦးမယ်အဲ့ဒီမှာမစ်မကောနက်ကတော့ဆန်းစုကြည်ကိုနှစ်ပေါင်းများစွာကာကွယ်လာသူပါသူကဆက်လက်ကာကွယ်ပေးအောင်မလားဆိုတာကိုတော့ကျွန်တော်မသိပါဘူးကွန်ဂရက်စ်လွတ်တော်ကလည်းခရစ်မတ်လရဲ့နားတော်မှာဖြစ်ပြီးတော့Congress အတစ်တရဖြစ်ပေါ်လာတော့မှာပ
ါဆိုအစိုးရအပေါ်ဩဇာတရားမှုမရှိဘူးဆိုတော့စိတ်အေးမပါလာဘူးဆိုတဲ့သဘောပါခင်ဗျာ
This is not going to mean very much these are symbolic things and symbolism is important
Why?
I think because it indicates
ဟုတ်ပါတယ်သိပြီးတော့အေးမပါလာပါဘူးသတိသဘောသာဖြစ်ပါတယ်ဒါပေမဲ့သတိသဘောလောက်တဲ့ကိစ္စ symbolism ဟာအရေးကြီးပါတယ်ဒါသူတို့စိတ်ထဲဘာဖြစ်နေလဲဆိုတာကိုဖော်ထုတ်လိုက်တာပါယင်းနည်းမြုံနိုင်ရေးစတဲ့လုပ်ငန်းတွေအပေါ်တခြားလူတွေရဲ့သဘောထားကိုပြောင်းလဲသွားစေနိုင်ပါလေ။နမူနာပြောရမယ်ဆိုလို့ရှိရင် Twitter အကြီးအကဲမင်းမျိုးသွားပြီးတော့တရားထိုင်တဲ့ကိစ္စ သူ့မြန်မာမြန်မာနိုင်ငံမှာအားလုံးကချစ်စရာနှစ်သက်စရာဖြစ်နေတယ်လို့ပြောတော့လူတွေကဝေဖန်ကြပါတယ်ဒါပါကြောင့်ဖြစ်နေရတယ်လဲဆိုရင်မြန်မာပြည်သူတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုသူမသိသလိုဖြစ်နေလို့ပါပဲ
ဆိုတော့ဆရာကြီးအနေနဲ့တပတ်ကဆိုင်မှာအနေနဲ့ရောအခုအချိန်မှာမြန်မာနိုင်ငံကိုသွားမယ်ဆိုရင်မသွားရနိုင်ဘူးလားခင်ဗျာအဲ့တော့မသွားသင့်မသွားသင့်ကိုနှစ်ခါစဉ်းစားအောင်လားဆရာကြီ
း Tourists will think twice yes and there's a matter of fact if you notice if you checkThe American ad.
ခီးသွားအဲ့ဒါဆိုရင်တော့နှစ်ခါထပ်ပြီးတော့စဉ်းစားတတ်ပါလေ။တကယ်လက်တွေ့မှာလဲ American ခီးသွားလုပ်ငန်းကြော်ညာတွေကိုကြည့်ရင် American ခီးတဲ့အုပ်စုတွေတင်မောတွေဟာမြန်မာပြည်ကိုသွားတာလုံးဝတွေ့ရမှာမဟုတ်ပါဘူး။ကျန်တဲ့အာရှဒေသတွေကိုသွားပါလေ
။ဆရာကြီးကစနေတာမစ်မကော်နယ်အကြောင်းကိုပြောလို့ကျွန်တော်သမ္မတဒေါ်နယ်ထရမ့်ရဲ့အကြောင်းလည်းမေးချင်ပါလေ။သမ္မတဒေါ်နယ်ထရမ့်ရဲ့ဒီကိစ္စနဲ့ပတ်သက်လို့သဘောထားရောဘယ်လိုရှိမယ်လို့ဆရာကြီးထင်မိပါလဲခင်ဗျာ
။ I don't know whether he knows where it is.Serious? No, I mean, so far there's been nothing.
Any near Bemashire so long to see a Lamtiwau, that get over. A good thing to your decays are mune, but the look to see a bomb of a jarry wow.
Come at three years, you need to add each in a row, 9 and 4 rounds to a Gradam Galunary Council on the Yama, but you know.ဒီနေ့ကျွန်တော်ပြောနေရတာကခင်ဗျာအဲ့တော့သမဒါကဘာကြောင့်နှုတ်ဆက်နေရလဲကျွန်တော်သိချင်တ
ာ President is a very strange kind of person in terms of what he pays attention to what he doesn't pay attention to and what he says
ဒီသမဒါအသက်ကိုထူးဆန်းတဲ့လူတယောက်ဖြစ်ပါတယ်သူအလေးထားတဲ့ကိစ္စသူအလေးမထားတဲ့ကိစ္စနဲ့သူပြောတာတွေကိုကြည့်မယ်ဆိုရင်သိတာပါတယ်သူဘာလုပ်မယ်ဆိုတာဘယ်တော့မှမသိနိုင်ပါဘူးဝေဖန်သူတွေပြောတာကတိတ်မှန်ပါတယ်ကမ္ဘာပြဿနာတွေအများပြားသူလုံးဝကြီးမဆိုင်ပဲထားတာလည်းရှိနေပါတယ်
အခုအမေရိကန်ကတရုတ်ကိုအဖက်ဖက်ကပိတ်ဆို့ခြင်းတွေဖြစ်ပါတယ်ဆိုတော့အခုကိစ္စမှာလည်းမြန်မာနိုင်ငံကိုတရုတ်ဖက်ကိုပူပြီးတွန်းပို့သလိုဖြစ်မှာစိုးလို့များဒေါ်နယ်ထရမ့်ကနှုတ်ဆက်နေတာလားအဲ့လိုစဉ်းစားရင်ကောမရဘူးလားခင်ဗျာ
I mean I think if he thought about it he wouldn't want to push China close to Burma but I think at the same time that's a very 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 small element if it is an element at all
သူကအဲ့လိုတွေးတယ်ဆိုလို့ရှိရင်တရုတ်ကိုမြန်မာနဲ့ไอ้มนิสัตตั้วเสียจริงๆဆိုရင်လဲဒါကအသေးမွားလောက်သာဖြစ်ပါလိမ့်မယ်သူကတကယ်တော့ကုံွယ်ရေးသမားပါကုံွယ်ရေးနဲ့ရင်းနှီးညွတ်နှံမှုလုံမလုံဆိုတဲ့ကိစ္စတွေတောင်တရုတ်ပင်လယ်ကမဟာဗျူဟာပြဿနာမြောက်ကိုရီးယားပြဿနာဒါတွေအများကြီးရှိနေပါတယ်မြန်မာပြဿနာကအဲ့ဒီကိစ္စတွေလောက်အရေးမပါလာပါဘူးသူ့အတွက်ဟုတ်လဲဟုတ်ပါတယ်အခုလက်ရှိမှာလဲရိုညာပြဿနာတွေပေါ့အမေရိကန်ကတိတ်အနှုတ်လက္ခဏာပြရက်တည်နေတဲ့အတွက်ပဲတရုတ်ကမြန်မာအပေါ်ပုံလွှမ်းမိုးခွင့်ရနိုင်ပြီဖြစ်ပါတယ
်။ဟုတ်ကဲ့အောက်ဆက်တော်ရဲ့ဆုံးဖြတ်ချက်ကိုပြန်ကောက်ရမယ်ဆိုရင်ဒီဆုံးဖြတ်ချက်ကမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်သဘောထားပုံမှုပျော်ပြောင်းလာအောင်ဒါမှမဟုတ်ဒီပြဿနာအပေါ်ပုံပြီးပွင့်ဝင်လင်းလင်းစီလာအောင်တွန်းပို့နိုင်လိမ့်မယ်လို့ထင်ပါဘူးခင်ဗျာဒီဆုံးဖြတ်ချက်က
I doubt it. I would like to see it happen more sympathy.I saw that in the newspaper the new light of Myanmar.
ဒီလိုဖြစ်နိုင်ပါမလားဆိုတာကျွန်တော်ကတော့တန်လျာရှိပါတယ်။ပို့ပြီးတော့ဂယုနာတက်တာကျွန်တော်မြင်နေပါတယ်။ American သမ္မတကြီး Scott Marcia ကပြီးခဲ့တဲ့ရက်အတွင်းကပဲတောင်ဆန်းစုကြည်ကိုတွားတွေ့တာ New Light of Myanmar မှာတွေ့ရပါတယ်။ဘာတွေဆွေးနွေးတယ်ဆိုတာမပြောထားပါဘူး။သူတို့ဟာကောင်းတဲ့ကိစ္စတွေကိုပြောနေတယ်လို့သာဖော်ပြပါတယ
်။ဒေါ်ဆောင်ပြောအနေနဲ့တောင်ဆန်းစုကြည်ဟာအခုလိုကိစ္စမှာနိုင်ငံတကာ PR တပတ်သူပြည်သူလူလူအများစုရဲ့သဘောတကားတစ်ဖက်ဆွေးဖြစ်နေပါရဲ့ဆိုတော့သူ့အတွက်ဘယ်ဟာဟာပိုအရေးကြီးရဲ့ထင်ပါလဲနိုင်ငံတကာဖီအာကိုပိုဦးစားပေးသင့်သလားပြည်သူလူလူအများစုရဲ့သဘောတကားကိုပိုဦးစားပေးသင့်သလားဘယ်လိုသဘောပါလဲ
Well, it's very different of course I mean the people agree basically are prejudiced against Rohingyas in general
ဒီနှစ်ခုတက်ပြီးတော့ကွဲပြားခြားနားတယ်ဆိုတာသိကြပါတယ်ဒီပေါ်မှာအဖြစ်ပြည်သူလူလူဟာရိုညာတွေအပေါ်မှာမလိုလားတဲ့သဘောရှိကြပါလေ။ပြည်ပကလူတွေ၊ပြည်ပဖီအားတွေကတော့ရိုညာတွေကိုတနည်းနည်းနဲ့ကူညီပံ့ပိုးရေးဖြစ်ပါလေ။ဒီလိုတိတ်ပြင်းထန်တဲ့ကွဲပြားမှုပါ။နောက်ပြီးတော့ဒီကိစ္စမှာဒေါ်ဆန်းစုကြည်ဟာစစ်တပ်နဲ့နီးနီးဆက်ဆက်ရှိနေပါလေ။စစ်တပ်နဲ့ဆန့်ကျင်တဲ့သဘောဝေဖန်ပြောဆိုတုံ့ပြန်မှုတစုံတရာမရှိပါဘူး။ဒါကြောင့်သူနှစ်ပေါင်းများစွာအချိန်ပေါင်းများစွာပြောဆိုခဲ့တဲ့ဒီမိုကရေစီသဘောထားတွေကိုပြစ်ပယ်လိုက်ပြီလို့ပြစ်တင်ဝေဖန်ခံရပါလေ။
ဆိုလက်တွေ့မှာရောသူကအဲစစ်တပ်နဲ့ဆန့်ကျင်ပြီးတော့ပြောဖို့ဆိုတာဖြစ်နိုင်မယ်ထင်ပါဘူးလားသူက
Well that's the question how much can she do
Yeah
I don't know how much she can do
ဒါကတော့မေးခွန်းထုတ်ဆရာပါသူဘယ်လောက်လုပ်နိုင်မယ်ဆိုတာကျွန်တော်မသိပါဘူး ကျင်းနေမှာပဲလုံနိုင်တယ်လို့လည်းထင်မိပါတယ်သူ့ရဲ့လုံပုံလုံနည်းအပေါ်မူတည်ပါတယ်လူလူမီဒီယာတွေဖတ်ရသလားဆိုရင်စစ်တပ်နဲ့ယုံကြည်မှုတိဆောက်ရေးအတွက်သူဘာမှလုပ်တာကျွန်တော်မတွေ့ရပါဘူးဒါဟာပြဿနာပါသူဟာသမရဖြစ်အောင်ဖွဲ့စည်းပုံပြန်ပြင်ရေးကိုအားထုတ်ခဲ့ပါတယ်ဒါဟာစစ်တပ်ရဲ့ယုံကြည်မှုရရှိရေးလုပ်ငန်းအစမဟုတ်ပါဘူးဗိုလ်ချုပ်ကြီးမင်းအွန်လိုင်းကလည်းနိုင်ငံရေးပါတီတွေဟာလူနည်းစုကိုသာကိုစားပြုပြီးတော့တက်မတော်သာပြည်သူအလုံးကိုကိုစားပြုတယ်လို့ဆိုထားပါတယ်ကျွန်တော်ကတော့အဲ့ဒါမှန်တယ်လို့မယူဆပါဘူး